ဒီသတင်းပတ်ထက်မှာပဲ30တိုက်မဲခွဲဆုံးဖြတ်နေတဲ့ဗြိတိန်လွှတ်တော်မှာဒီနေ့မှာတော့ဥရောပသမဂ္ဂ EU ကနေခွဲထွက်ရေးအတွက်အချိန်ပိုတောင်းတင်မထင်လွှတ်တော်ကိုယ်စားတွေမဲခွဲအောင်မှာဖြစ်ပါတယ်ခွဲထွက်ရေးအတွက် EU နဲ့ညှိနှိုင်းထားတဲ့ဝန်ကြီးချုပ် Theresa May ဆိုရဲ့အစီအစဉ်ကိုတော့အောက်လွှတ်တော်ကအင်္ဂါနေ့မှာပဲတခဲနဲ့ပယ်ချခဲ့သလိုသတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့မလ29ရက်နေ့မှာ EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့အစီအစဉ်ကိုလည်းမနေ့ကပဲပယ်ချခဲ့တာပါသမဂ္ဂရဲ့ထပ်တူပေးအစိုးရကိုဗြိတိန်လွှတ်တော်မှာဒီနေ့မဲခွဲအတည်ပြုခဲ့မယ်ဆိုရင်တော့မှ EU ဖွဲ့ဝင်နိုင်ငံတွေကလည်းအတည်ပြုပေးရမှာဖြစ်ပါတယ် EU တာဝန်ရှိသူတွေကတော့သမဂ္ဂရဲ့ထပ်တူဖို့အတွက်ခိုင်လုံတဲ့အကြောင်းပြချက်လိုအပ်တဲ့အကြောင်းပြောဆိုထားကြတာပါသဘောတူညီချက်မရဘဲ EU ကထွက်မဲ့စီစဉ်ကိုပယ်ချဖို့ဆုံးဖြတ်တဲ့အချိန်မှာတခြားနိုင်ငံကိုပါစဉ်းစားထားဖို့လိုတယ်လို့လည်းမနေ့ကဗြိတိန်လွှတ်တော်မှာမဲခွဲဆုံးဖြတ်ပြီးနောက်ပိုင်းမှာပဲ EU တာဝန်ရှိသူတွေကပြောဆိုထားပါတယ်ခွဲထွက်ဖို့သမဂ္ဂရဲ့ထပ်တူမယ်ဆိုရင်တော့ EU ဘက်ကတော့ရွေးကောက်ပွဲမတိုင်မီမေလနောက်မိုင်းထိတာတိုးပေကိုလည်းလှူလာနေတာပါပြည်နေငံဘက်ကခွဲထွက်ရေးမဟာဗျူဟာတစ်ရပ်ကိုအသေးချာပြန်စဉ်းစားနိုင်မယ်ဆိုရင်တော့အချင်းချင်းရာခွင့်ပြုပေးသွားဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းနိုင်မယ်အခွင့်အရေးရှိတဲ့အကြောင်းလဲ EU ခေါင်းဆောင်တွေနဲ့ရှေ့သင်းပတ်ထဲတွေ့ဆုံမှုစီစဉ်ထားတဲ့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်တက်စ်ကဒီနေ့ပဲပြောဆိုထားပါတယ် EU နဲ့သဘောတူညီချက်မရဘဲခွဲထွက်မဲ့စီစဉ်ကိုမနေ့ကလွှတ်တော်မှာပယ်ချခံရတဲ့အတွက်ဝန်ကြီးချုပ်မေဆိုးအတွက်ထိုးနှက်ချက်တည်းဖြစ်ခဲ့ပေမဲ့ဥပဒေကြောင်းအရကတော့သတ်မှတ်ထားတဲ့အချိန်တွင်ဗြိတိန်နိုင်ငံအနေနဲ့ခွဲထွက်မယ်ဆိုရင်လည်းခွဲထွက်လို့ရနိုင်ပါသေးတယ်